88မျိုးဆက်ចောင်းသားခေါင်းဆောင်ကိုချင်းမီနဲ့လွတ်တော်မဟောင်းကိုဖြူးစရာတော်တို့ရဲ့တည်တံအမိန့်နဲ့ပတ်သက်လို့နိုင်ငံတကာဘက်ကဝေဖန်ဖိအားပေးမှုတွေကြောင့်တည်တံချမှတ်တဲ့ပုံမှာပြန်လည်စဉ်းစားဖို့အစီအစဉ်မရှိဘူးလို့ဒီနေ့နေပြီးတော့မှချင်းပါတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာစစ်ကောင်စီဘက်ကပြောလိုက်ပါတယ်။ရန်ကုန်မြို့အတွင်းမှာပောက်ကွဲမှုတွေစိတ်လာရည်နဲ့ပတ်သက်လို့လည်းထိရောက်စွာကင်တွယ်သွားဖို့လုံခြုံရေးတိုးမြင့်သွားမယ်လို့လည်းပြောကြားခဲ့ပါတယ်။ဒီသတင်းပြည်စုံကိုရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးတော့မကင်ဖြူထွေးပြောပြပေးမှာဖြစ်ပါတယ်ဗျာ
။အကြံဖတ်မှုဥပဒေပုံမှန်တွေနဲ့တရားစွဲဆိုထားတဲ့ကိုချင်းမီနဲ့ကိုဖြိုးစရာတို့ကိုဇန်နဝါရီလ22ရက်နေ့ကလေးကစစ်ကုံရုံးကတည်တံချမှတ်ခဲ့တာပါ။အမိန့်ချတဲ့တရားရုံးဘက်ကတင်ပြလာတဲ့တည်တံအမိန့်ကိုအထက်တရားရုံးအဆင့်ဆင့်အပါအဝင်စစ်ကောင်စီဘက်ကပါအတည်ပြုခဲ့တဲ့အတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရတွေအပါအဝင်လူ့ခွင့်ရေးအဖွဲ့တွေကဒီကြိုးပေးတဲ့အစီအစဉ်ပေါ်မှာဝေဖန်တာတွေရှိခဲ့ပါတယ်။နိုင်ငံတကာကအခုလိုဝေဖန်ပြောဆိုမှုတွေနဲ့ပတ်သက်လို့နိုင်ငံရဲ့အချုပ်အခြာအာဏာအရနိုင်ငံလုံခြုံရေးအရာဆုံးဖြတ်တာဖြစ်တယ်လို့ဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရပုံချုပ်စော်မင်းထွန်းကတုံ့ပြန်ပြောကြားခဲ့ပါတယ်
။ကျွန်တော်တရားဥပဒေစိုးမိုးရေးခန္ဓာမှာနောင်မှာအလားတူဖြစ်စဉ်မျိုးတွေကိုမလုံနိုင်အောင်နောင်မှာအလားတူဖြစ်စဉ်မျိုးတွေကိုမလုံရအောင်အဲ့တော့ဒါကိုတရားမမျှတဘူးလို့ကျွန်တော်တို့ဘာပြောမလဲဒါလိုပဲပြောချင်ပါတယ်။ကျွန်တော်တို့ပြောချင်တာကတော့ဒီမြန်မာနိုင်ငံအနေနဲ့အချောအချာအာဏာပိုင်နိုင်ငံတစ်ခုဖြစ်ပါတယ်အချောအချာပိုင်နိုင်ငံတစ်ခုမှာကျွန်တော်တို့ဒါအချောအချာအာဏာရဲ့ဒါပြောက်ဥတည်ဖြစ်တဲ့ခုနပြောတဲ့အာဏာကြီးများနဲ့ပတ်သက်လာပြောကြတရားစီရင်ရေးဥပဒေပြုရေးအုပ်ချုပ်ရေးမိုင်တိုင်တွေကိုလွတ်လပ်စွာလုပ်ကိုင်ခွင့်ရှိပါတယ်နိုင်ငံတော်အစိုးရအနေနဲ့လိုအပ်တဲ့အခါမှာလိုအပ်တဲ့အချိန်လျောက်လှုပ်ဆောင်ရတာမျိုးဖြစ်ပါတယ
်မြန်မာနိုင်ငံမှာတည်တံစီရင်ချက်ကိုကျိုးမိန်ပြီးတာက1989ခုနှစ်မတ်လတုန်းကနောက်ဆုံးဖြစ်တယ်လို့သိရပါတယ်။နိုင်ငံရေးတိုက်ခိုက်တွေကိုကြိုးပြီးကွပ်မျက်ခဲ့တာကတော့1986ခုနှစ်တုန်းကကျောင်းသားကောင်းဆောင်ဆလိုက်တင်မအုံနဲ့1989ခုနှစ်မှာဗိုလ်ကြီးအောင်ကျော်မြင့်တို့ကိုတည်တံကွပ်မျက်တာနောက်ဆုံးဖြစ်ပါတယ်။နောက်ပိုင်းတည်တံကျိုးမိပေးခင်ရတဲ့သူတွေကိုကွပ်မျက်စင်တာမရှိဘဲလူငယ်ချမ်းသာခွင့်အမိန့်တွေနဲ့နှစ်ရှည်ထောင်နှံတွေပြောင်းခဲ့တာပါ။ကိုချင်းမီနဲ့ကိုဖြိုးစရာတို့နှစ်ဦးကိုအခုအချိန်ထိဘယ်နေ့မှကျိုးမိန်ပေးမယ်ဆိုတာကိုအတိအကျမပြောသေးပဲအချင်းထောင်လှုပ်ထုံးလှုပ်နှီးတွေအတိုင်းစီရင်မယ်လို့စစ်ကောင်စီဘက်ကပြောဆိုထားပါတယ်။ဒီနေ့သတင်းစာရှင်းလင်းပွဲမှာတော့စစ်တပ်အနေနဲ့မြန်မာနိုင်ငံရဲ့ဖြစ်စဉ်တွေမှာဘယ်လိုအခမ်းကဏ္ဍနဲ့ဆက်ပြီးတော့ရပ်တည်မလဲဆိုတာနဲ့ပတ်သက်လို့သတင်းတော်တို့ကမေးမြန်းခဲ့တဲ့အပေါ်မှာမြန်မာနိုင်ငံရေးမှာဆက်လက်တည်ရှိဖို့ရှိမရှိဆိုတာတိတိကျကျမဖြေခဲ့ပေမဲ့လို့မြန်မာနိုင်ငံမှာတက်မတော်လိုလားတဲ့အခြေအနေဖြစ်လာဖို့လှုံ့ဆော်သွားမယ်လို့သာပြောကြားခဲ့ပါတယ်
။ဒီကျွန်တော်တို့ဥတည်သွားနေရသည်ပါတီစုံဒီမိုကရေစီနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုစနစ်ကိုကျွန်တော်တို့ခိုင်ခိုင်မာမာအာမခံနေလို့သွားနေရဖြစ်တယ်။ပါတီစုံဒီမိုကရေစီစနစ်ဆိုတာနဲ့ဒီမိုကရေစီစနစ်ရဲ့ကျင့်စဉ်တွေဒီမိုကရေစီစနစ်ရဲ့လှုံ့ဆော်ရမယ့်နည်းလမ်းတွေဒီမိုကရေစီစနစ်ရဲ့သွားတဲ့လမ်းကြောင်းတွေမှာဘယ်လိုနေရမယ်ဘယ်လိုထိုင်ရမယ်ဘယ်လိုသွားရမယ်ဆိုတာပါတီတွေအနေနဲ့ကောပြည်သူလူထုအနေနဲ့ကော institution ကျွန်တော်တက်မတော်ပါဝင် institution အသီးသီးနေတော့ဘယ်လိုသွားမယ်ဘယ်လိုလာမယ်ဆိုတာရှိပြီးဖြစ်ပါရှိပြီးဖြစ်ပါတယ်ဒါတွေဒီသူ့နိုင်ငံရဲ့အခြေအနေသူ့အခြေအနေနဲ့လိုက်လောညီထွေပြီးကျွန်တော်တို့ဒါဆောင်ရွက်နေတာဖြစ်ပါတယ်ရခင်ရအခြေများနဲ့ဆက်ဆက်ပြီးကြည့်စီလို့လည်းပဲဒီလောက်ပဲပြောချင်ပ
ါဒါပြင်အခုရက်ပိုင်းရန်ကုန်မှာစစ်ကောင်စီဘက်ကလုံခြုံရေးတင်းကျပ်နေတဲ့ကြားကပဲရန်ကုန်နဲ့အနီးတစ်ဝိုက်မြို့နယ်တွေမှာမြေပြင်သပိတ်တွေပောက်ကွဲမှုတွေဆက်ပြီးတော့ရှိနေတဲ့အပေါ်စစ်ကောင်စီအနေနဲ့လုံခြုံရေးကိုတင်းတင်းကျပ်ကျပ်ကင်တွယ်ပြီးတည်ငြိမ်ရေးအထွတ်အထိပ်ဦးတည်လှုံ့ဆော်သွားမယ်လို့ဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်
။ရန်ကုန်တိုင်းဒေသကြီးမှာတော့ကျွန်တော်တက်မတော်ရဲ့လုံခြုံရေးတပ်ဖွဲ့ဖွဲ့တွေနေမြေကန်ရဲတပ်ဖွဲ့တွေနဲ့ဌာနဆိုင်နဲ့ပူးပေါင်းကြကကင်းပေါ့လက်ကင်းတွေရက်ကင်းတွေဝက်ကင်းတွေကိုကျွန်တော်တို့အနေနဲ့ကတော့ဒါတိုးမြင့်ဆောင်ရွက်ပေးလည်းရှိတယ်။ပြီးရင်တော့ကျွန်တော်တို့ရက်ွက်အတွင်းမှာဘောနော်အစင်းစစ်ဆေးတာရဲ့အများသူငါသွားလာနေတဲ့နေရာလေးမှာမတင်ကားတဲ့နေရာလေးကိုကျွန်တော်တို့ရှောင်းတုံရောက်စစ်ဆေးခြင်းတွေကျွန်တော်ဆောင်ရွက်လျက်ရှိတယ်။အဲဒီလိုမျိုးဖြစ်နိုင်ခြေရှိတဲ့နေရာတွေမှာလည်းကျွန်တော်ထပ်မံပြီးလုံခြုံရေးအင်အားဒါတိုးမြင့်ချထားပေးလျက်ရှိပါတယ်။ဒီကြားထဲမှာတော့ဒါလုံခြုံရေးနဲ့ပတ်သက်ပြီးရင်လုံခြုံရေးနဲ့ပတ်သက်ပြီးတိုးမြင့်ဆောင်ရွက်တာတို့ပူးပေါင်းဆောင်ရွက်တာတို့တော့ကျွန်တော်တို့ဒါဆက်လက်ဆောင်ရွက်ပေးသွားမှာဖြစ်တယ်လို့ပဲပြောချင်ပါတယ်။
စစ်ကောင်စီတပ်တွေဟာရန်ကုန်မြို့မှာစစ်ဆေးတင်းကျပ်မှုတွေပိုလုပ်နေပြီးမြို့နယ်တချို့မှာအစင်းအကြောင်းပြပြီးတော့ဖမ်းဆီးတာတွေကြောင့်တပိတ်အဖွဲ့ဝင်လူငယ်30ထက်မနည်းဟာလည်းဖမ်းဆီးခံထားကြပါရဲ့ရှင်။